အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတင်ဦးကိုနေအကျယ်ချုပ်တက်တန်းထပ်ပြီးတိုးရယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ဦးသိန်းထိုင်ဦးရေဒီအကြောင်းကိုပြောပြပေးပါဦးလား
ဟုတ်ကဲ့ဒေါက်တာမျိုးသက်ရေဒီနေ့ညနေပိုင်းကပဲမြန်မာစစ်စိုးရပြည်ထောင်ဝင်ကြီးဌာနကရရှိတချို့ဦးတင်ဦးရဲ့နေအိမ်ကိုရောက်လာပြီးတော့ဦးတင်ဦးရဲ့နေအိမ်ကျယ်ချုပ်ကိုတက်တန်းတိုးလိုက်တယ်ဆိုပြီးတော့အကြောင်းကြားတဲ့အကြောင်း AP သတင်းမှရေးပါတယ်ဒီသတင်းနဲ့ပတ်သက်လို့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့အနေနဲ့ဒီသတင်းကိုလောလောဆယ်ဒီအတီမပြုတ်နိုင်သေးဘူးလို့ပြောပါတယ်။ဒါပေမဲ့ဒီသတင်းကမှန်ခဲ့မယ်ဆိုလို့ရှိရင်တော့ဒါဟာဥပဒေကြောင့်ရလွဲမှားနေတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုပြီးတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောရေးကိုခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဥပဒေအရဒီရုပ်သာမှားနေတယ်။မှားတဲ့အတွက်ကျွန်တော်တို့ဒီလိုအမိန့်ကိုအယူဆမှုစူးစမ်းမှာပါ
။ဦးညံဝင်းပြောတော့တာပါဥတေဦးက2003ခုနှစ်မေလာကတပည့်ရဲ့ချမ်းဖက်တက်ခဲမှုကြီးပေါ်ပေါက်ခဲ့အချိန်ကလေးကမြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အတူဖမ်းဆီးထိန်းသိမ်းခံခဲ့ရသူဖြစ်ပါတယ်။သူက2005ခုနှစ်ဖေဖော်ဝါရီလတုန်းကလည်းတကြိမ်2006ခုနှစ်ဖေဖော်ဝါရီလတုန်းကတကြိမ်မြန်မာစစ်အစိုးရကနေအကျယ်ချုပ်ကိုတတန်းတိုးခဲ့ပါတယ်။ပြင်ပကလာရောက်လေပတ်သူတွေကိုသူနဲ့တွေ့ခွင့်မပေးပေမဲ့ချမ်းမကြီးစစ်ဆေးခွင့်တော့ရှိရဲဆိုပြီးတော့သူနဲ့နီးစပ်တဲ့ဆွေမျိုးသတင်းရက်ွက်တွေကိုကိုးကားပြီးတော့ AB သတင်းကရေးပါတယ်။ဦးညံဝင်းကတော့ဦးတင်ဦးရဲ့ချမ်းမကြီးချင်းနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။
ကျမရင်းနေတော့အသက်ရွယ်ရတော့သူကအများအားနေတိုင်းမကောင်းတာရှိတယ်နော်သူသဖြစ်တော့အတမတော်မှာတာဝန်ထမ်းဆောင်နေတဲ့ကာလကရရှိခဲ့တဲ့အတွင်းတန်ရာတစ်ခုရှိပါတယ်ကြီးတန်ရာတစ်ခုရှိတယ်ဒါကလည်းအများအားလိုပြသနေရတဲ့အခြေအနေဒါကတော့ကျွန်တော်တို့သိပါတယ
်ဦးညံဝင်းပြောဆိုသွားတာပါတပည့်ရင်ချမ်းဖက်တက်ခိုင်မှုကြီးပေါ်ပေါက်ခဲ့ပြီးဖန်တီးခံခဲ့ရတဲ့ဦးတင်ဦးကို2004ခုနှစ်ဖေဖော်ဝါရီလအတွင်းမှာကလေးချင်းထောင်ကနေအိမ်နေအိမ်ကိုနေအိမ်ကျတုပ်ဖြစ်ပြောင်းလဲပြီးမြန်မာစစ်အစိုးရကပို့ခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ7ရက်ပြည်ထောင်စုနေ့ကပဲ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကသူတို့ရဲ့ခေါင်းဆောင်တွေနဲ့နိုင်ငံရေးကျင်းသားတွေလှုပ်ပေးဖို့တောင်းဆိုခဲ့ပါသေးတယ်ဒေါက်တာမျိုးသက်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးသိန်းထိုင်ဦးရှင်